ဒါတမရှိနေတဲ့တူရကီတပ်တွေကိုဖယ်ရှားပေးဖို့အတွက်အာရဗ်နိုင်ငံကြီးတွေကတောင်းဆိုနေမှုကိုတူရကီသမ္မတရစ်ဆက်တဲ့အာဒိုဝန်ကတင်းတင်းနေနေမှာပဲပယ်ချပေးပါတယ်။အခုလိုတူရကီတပ်တွေကိုပြန်ပြီးခေါ်ဖို့အတွက်တောင်းဆိုမှုဟာသူ့နိုင်ငံကိုမလင်းမဆလုပ်ရရောက်နေတယ်လို့အစ္စတန်ဘူလ်ကအင်းနေဆူတောင်းပွဲအပြီးမှာသမ္မတကပြောပါတယ်။သူ့နိုင်ငံနဲ့ကာဝေးဆိုင်ပူးပေါင်းဆောင်ရွက်ဖို့အတွက်သဘောတူညီချက်နဲ့ပတ်သက်တဲ့ဆုံးဖြတ်ချက်တွေချမှတ်ရမှာဘယ်သူခွင့်ပြုချက်မှတောင်းခံနေမှာမဟုတ်ဘူးလို့လည်းပြောပါတယ်။ကတားနိုင်ငံဟာအကျံတဝါဒကိုပံ့ပိုးနေတယ်လို့ဆန်ဆွတ်ဆွဆဲပြီးအာရဗ်နိုင်ငံအများအပြားကဒီလအစောပိုင်းမှာကတားကိုဝိုင်းကျင်ပြီးအရေးယူတန်းခတ်မှုအတော်များများချမှတ်ခဲ့တာပါ။အဲဒီအချိန်ကစပြီးထောက်ခံပံ့ပိုးမှုတွေတီးခဲ့တဲ့တူရကီကကတားကိုဆက်ပြီးပံ့ပိုးပေးတော့မယ်လို့တူရကီသမ္မတကပြောပါတယ်။လေကြောင်း၊ကုန်းကြောင်းနဲ့ရေလမ်းကြောင်းဒီကိုအင်္ဂလိပ်နိုင်ငံတွေကပိတ်ထားခဲ့တဲ့နောက်မှာတူရကီကကာတာကိုကုန်တင်လင်းနေတဲ့ဆန်းနေရေးချာပြီးလိုအပ်တဲ့ပစ္စည်းတွေတင်ပို့ပေးခဲ့တာပါ။အမေရိကန်နိုင်ငံချိုင်းဝန်ကြီး Rex Tillerson ကတနင်္လာနေ့မှာကြီးညာချက်တစ်စောင်ထုတ်ပြန်ပြီးအာရဗ်နိုင်ငံအများအပြားရဲ့တောင်းဆိုချက်ကိုကာတာကဖြည့်ဆည်းဖို့မလွယ်ဘူးလို့ပြောပါတယ်။ဒါအပြင် Saudi Arabia, Bahrain, Egypt နဲ့ UAE အာရဗ်စပေါ်များနိုင်ငံအပါအဝင်အာရဗ်နိုင်ငံတွေအနေနဲ့ကြောင်းကျိုးစီရောပြီးအလုပ်ဖြစ်နေတဲ့တောင်းဆိုမှုတွေကိုပဲတောင်းဆိုမယ်လို့သူမျှော်လင့်ထားကြောင်းနဲ့သူတို့အနေနဲ့ကာတာနဲ့အတူရှင်ဆွဲပြီးတော့ဆွေးနွေးနိုင်ကြဖို့ပါတောင်းဆိုခဲ့တာပါ။